Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဇွန်လ20ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
လာမယ့်ရွေးကောက်ပွဲသမ္မတဘိုင်ဒန်ဝင်ပြိုင်နိုင်ခြေနေပါလာနေပါတယ်အိုစမာဘင်လာဒင်ရဲ့အနီးကပ်လက်ထောက်တစ်ယောက်ကိုပါကစ္စတန်မှာဖမ်းဆီးလိုက်ပါတယ်ကဘာတလောအင်တာနက်ပြတ်တောက်သွားတာဟာဗိုင်းရပ်စ်တိုက်ဖျက်ရေးဆော့ဖ်ဝဲယာတစ်ခုကြောင့်ဖြစ်တယ်လို့ Microsoft ကုမ္ပဏီကပြောဆိုပါတယ
်အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့သမ္မတလောင်းဒေါ်နယ်ထရန့်ကြာသပတေးနေ့ညကညီလာခံမှာပြောကြားခဲ့တဲ့အပေါ်မှာတုတ်ပြန်တဲ့နေကြားမှာဖြစ်တယ်လို့စစ်တမ်းကြုံနေရတဲ့တန်တွဲမျိုးနောက်ဆုံးအခြေအနေမြန်မာပြည်တွင်းကစစ်ဆောင်တွေရင်ဆိုင်နေရတဲ့ဒုက္ခနဲ့ထိုင်းနယ်စပ်မှာမြန်မာမိန်းကလေးငယ်တူအသက်ခံရတဲ့မှုကင်းအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့စိတ်ဝင်စားဖွယ်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။တောက်ချန်နေမနဲ့အာရုံမတက်ခင်ဣသရေလနိုင်ငံတယ်လအဗစ်မြို့လယ်မှာထိမှန်ခဲ့တဲ့အီရန်လောက် drone ဟာယီမင်ဘက်ကနေပစ်ခတ်တာဖြစ်ပြီးဒီပစ်ခတ်မှုကြောင့်တဦးသေဆုံးရတယ်လို့ဆယ်ဦးတဲ့မင်းနဲ့ဒဏ်ရာရခဲ့တယ်လို့ဣသရေလစစ်တပ်ကပြောပါတယ်ဒီတိုက်ခိုက်မှုတက်ကနဦးစုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာ drone ဟာအီရန်လောက် Summit 3 drone မျိုးစားဖြစ်ပြီးတော့ပိုးပြီးဝေးဝေးပစ်လို့ရအောင်အဆင့်မြင့်ထားတဲ့ပုံစံတွေ့ရတယ်လို့ဣသရေလစစ်တပ်ပြောခွင့်ရ Daniel Hagari ကရုပ်သံသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီ drone ဟာကီလိုမီတာ1600ကျော်ဝေးတဲ့ရေမင်ဘက်ကနေပစ်ခတ်တာလို့ယုံကြည်ကြောင်းလည်းပြောပါတယ်။ရေမင်ခြေဆိုင်ဟူသီတပုံတွေကလည်းသူတို့တိုက်ခိုက်တာဖြစ်ကြောင်းပြောထားတာပါ။ Tel Aviv တိုက်ခိုက်ခံရတာနဲ့တစ်ချိန်တည်းလောက်မှာပဲအရှိတ်ဘက်ကနေပစ်ခတ်ခဲ့တဲ့နောက် drone တစ်စင်းလဲ Israel နယ်စပ်ကထိမှန်တာတွေ့ရတဲ့အတွက်ဒီတိုက်ခိုက်မှုနှစ်ခုကြားဆက်ဆက်မှုရှိမှရှိစစ်တပ်ကစုံစမ်းနေတယ်လို့လည်း Hagari ကပြောပါတယ်။ Tel Aviv ကိုပစ်ခတ်တဲ့ drone ကို Israel ဝင်းဟင်ကာဝေးစနစ်ကနေထောက်လန်းမိပေမဲ့တချို့ရမှာမှောင်ရမှုရှိတဲ့အတွက်သူ့ကိုပြစ်မှတ်နိုင်ကြောင်းဣသရေလနိုင်ငံတလောဝင်းကာဝေးနဲ့ကင်းလဲ့မှုတွေတုံ့ပြန်ပြီးလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။အယ်ကိုင်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့လုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့သူအမင်ဦးဟတ်ကိုဖမ်းမိတယ်လို့ဣသရေလအာဏာပိုင်တွေကတောက်ချနေမှာပြောပါတယ်။သူ့ကိုအယ်ကိုင်ဒါဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူဖြစ်တဲ့နိုင်ငံတကာကနေသတ်မှတ်ထားတာဖြစ်ပါတယ်။ပဉ္စပြည်နယ်မှာရှိတဲ့အကြမ်းဖက်ခင်းင်းဌာန CDT ကတော့အမန်ဦးဟာပါကစ္စတန်နိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုလုပ်ဖို့စီစဉ်နေတယ်လို့ဆွဆွဲတယ်လို့သူဟာအာဖဂန်နိုင်ငံသားတဦးလို့ပြောပါတယ်။သူကိုဆာရီအလမ်ဂါမြို့မှာထောင်လိုင်းအခြေခံနဲ့စစ်စင်ရေးလုပ်နေစဉ်အတွင်းမှာဖမ်းမိခဲ့တာလို့ CDT ရဲ့အကြေညာချက်မှာဖော်ပြပါတယ်။သူဟာအိုဆာမာ ဘင်လာဒင်ရဲ့အနီးကပ်လူယုံတဦးဖြစ်ပြီးဒေါက်တာအာမင်လို့ခေါ်တဲ့သူ့ကိုကုလသမဂ္ဂကနိုင်ငံတကာအကြမ်းဖက်သမားဆင်မှာထည့်သွင်းထားတာဖြစ်ပါတယ်။သူက1996ခရဲကအကြမ်းဖက်လှုပ်ရှားမှုအများပြားမှာပါဝင်သူဖြစ်ကြောင်းနဲ့အခုလိုသူ့ကိုဖမ်းမိတာဟာအကြမ်းဖက်နှိမ်နင်းရေးအတွက်ရေးပါတဲ့အောင်မြင်မှုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။သူကပါကစ္စတန်ကိုထပ်မပြေးရင်2000ခုနှစ်တည်းဘင်လာဒင်းရဲ့လုံခြုံရေးအကြီးအကဲဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာနိုဗ ెంబ ာရွေးကောက်ပွဲမှာနိုင်ဂျီတိတ်မရှိဘူးလို့ဒီမိုကရက်တစ်ပါတီဝင်တွေလူသိရှင်ကြားပြောဆိုလာကြတယ်လို့မဲဆွယ်ပွဲအတွက်အဓိကရန်ပုံငွေထည့်သူတွေကပါမထည့်ခြင်းပဲဖြစ်လာတာကြောင့်သူဝင်ပြီးမပြိုင်မဲနေဖို့နှီးဆက်လာပြီလို့သတင်းတွေမှာတွက်နေပါတယ်။ဒါပေမဲ့တောက်ကြနေအထိတော့သမရဘိုင်ဒန်ကဝင်မပြိုင်ဘူးလို့မပြောသေးပါဘူး။ဘိုင်ဒန်ရွေးကောက်ပွဲမဲဆွေပွဲဆိုင်ရာတာဝန်ခံ Dan Cannon ကတော့သူဟာပြိုင်ပွဲဝင်နေစေဖြစ်တယ်လို့နိုင်ဖို့ကြိုးစားနေကြောင်းနဲ့ဝင်ပြီးရှင်ပြိုင်မဲအမီးရှင်းမှာပါနေစေဖြစ်ပြီးတခြားလူဟိုအမီးရှင်းတင်သွင်းမှုအစီအစဉ်လည်းမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူဟာသမရဟောင်း Donald Trump နဲ့ရှင်ပြိုင်လို့နိုင်မဲ့တူရီသောပုံကူဖြစ်တဲ့အတွက်အချင်းချင်းတိုက်ခိုက်မနေကြဖို့လည်းတတိပေးလိုက်ပါတယ်။တကယ်လို့သမရဘိုင်ဒန်ကဝင်မပြိုင်ပဲနေမယ်ဆိုရင်လည်းသူ့အဆဘသူ့ကိုဘယ်လိုဝင်ပြိုင်ခိုင်းမယ်ဆိုတာကိုအရင်ဆုံးစဉ်းစားကြရမှာဖြစ်ပါတယ်။တစ်ချက်ကသမရဘိုင်ဒန်အတွက်သူ့ကိုယ်စားဘသူ့ကိုဝင်ပြိုင်ခိုင်းမယ်ဆိုတာပါ။ဒါအပြင်ဒီဝင်ပြိုင်ခိုင်းမဲ့သူကိုလာမဲ့လာတဲ့ရှီကာဂိုမှာပြုလုပ်မဲ့ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာအစည်းအဝေး DNC မှာဘိုင်ဒန်ကိုမဲပေးမယ်လို့တတိပြုထားသူတွေကသူတို့ပေးမဲ့မဲကိုထဲမထဲဆိုတာပဲဖြစ်ပါတယ
် ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Bishop Bin Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လင်းရင်းလိုင်းတွေ၊ဘန်တွေ၊သတင်းမီဒီယာတွေနဲ့ရှေ့ယုံတွေအပါအဝင်ကဘာတလောမှာတောက်ကြံတွေကအင်တာနက်လိုင်းဖြတ်တောက်ခဲ့ရတာဟာကွန်ပျူတာဗိုင်းရပ်စ်ကိုနှိမ်နင်းတဲ့ software တစ်ခု update လုပ်ရာကနေဖြစ်ပွားခဲ့တယ်လို့ Microsoft ကုမ္ပဏီကနေကြေညာချက်ထုတ်ပြန်ပါတယ်။ဒီ software ကိုကဘာတလော cyber လုံခြုံရေးလုပ်နေတဲ့ CrowdStrike ကုမ္ပဏီမှာကျော်တဲ့ပြင်းနေညာပိုင်းစပြီးတော့ထည့်သွင်းရာကနေခုလိုပြဿနာဖြစ်လာပုံရတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခုလိုကွန်ပျူတာအင်တာနက်လိုင်းတွေပြတ်တောက်ခဲ့တဲ့အတွက်လင်းပြန်တမ်းမှုတွေရပ်ထားရသလိုအသံလွှင့်မီဒီယာတချို့လည်းအသံမလွှင့်နိုင်ပဲဖြစ်ခဲ့ရပါတယ်။ဘန်တွေကျန်းမာရေးဝန်ဆောင်မှုပေးနေသူမှုတွေကိုပါမလဲပတ်နိုင်ပဲဖြစ်ခဲ့ရတာပါ။ CrowdStrike ကုမ္ပဏီ CEO ကတော့ဒါဟာ cyber လုံခြုံရေးထိခိုက်တာဒါမှမဟုတ် cyber တိုက်ခိုက်မှုခံရတာမဟုတ်ကြောင်းပြောပါတယ်။သုံးဆွဲသူတွေပြန်ပြီးတုံ့နှံ့အောင်လုပ်နေကြောင်းလည်းပြောပါတယ်။American Cyber လုံခြုံရေးနဲ့အခြေခံအဆောက်အုံလုံခြုံရေးဆိုင်ရာ CIS ရဲ့အဖွဲ့ကလည်းသူတို့ဟာဒီကုမ္ပဏီနဲ့အနီးကပ်လက်တွဲပြီးဆောင်ရွက်နေပါတယ်လို့ပြောပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ရမှာတုံးတဲ့အနုမြူကွဲပွားမှုလုပ်နိုင်တဲ့ပစ္စည်းတွေကိုတစ်ပတ်နှစ်ပတ်အတွင်းမှာပဲထုတ်နိုင်စွမ်းရှိနေပြီလို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတောက်ကြားနေမှာပြောကြားလိုက်ပါတယ်။ဒါဟာအီရန်ကိုအထူးကြံပေါ်နဲ့အဆုံးသတ်အောင်လုပ်မယ်လို့ရည်မှန်းချက်ထားရှိတဲ့မာဆုပရဆက်စကီယန်သမရအသည့်ဖြစ်အီရန်မှာအရွေးကောက်ခံရပြီးတော့မကြခင်မှာပဲအခုလိုသတင်းတွေထွက်လာတာဖြစ်ပါတယ်။သမရအသည့်မာဆုဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြား2015အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးအသက်သွင်းချင်တဲ့ဆန္ဒရှိလို့လည်းဖြစ်ပါတယ်။အီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှေ့ဆက်တိုးပြီးလုပ်နေတာပြည်ခဲ့တဲ့သတင်းပတ်တွေမှာရောအရင်လတွေမှာပါတွေ့ကြရတယ်လို့ကော်လိုရာဒိုမှာပြုလုပ်တဲ့လုံခြုံရေးဆိုင်ရာနီလာခံမှာဝန်ကြီးဘရန်ကန်ကပြောပါတယ်။အီရန်ယာယီနိုင်ငံခြားရေးဝန်ကြီးအလီဘာဂါရီကလည်းသူ့နိုင်ငံဟာ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုလိုက်နာဖို့အတွက်ကြိပြုထားဆဲဖြစ်ပြီးဒီလက်မှတ်ရေးထိုးထားတဲ့2015သဘောတူစာချုပ်ကလွဲပြီးနောက်ထပ်ဘယ်စာချုပ်အသက်အတွက်ဆိုဆွေးနွေးမှုတွေလုပ်မှာမဟုတ်ကြောင်းပြောကြားခဲ့တာပါ။အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုလာမယ့်သတင်းပတ်ဇူလိုင်လ26ရက်တောက်ကြံတဲ့ညနေမှာပြင်သစ်နိုင်ငံပါရီမြို့မှာကျင်းပမှာဖြစ်ပါတယ်။ဒီဖွင့်ပွဲကိုထုံးစံအတိုင်းအင်္ဂစားခွင်းမှာကျင်းပမှာမဟုတ်ဘဲပါရီမြို့ကိုဖြတ်ပြီးတော့စီးဆင်းနေတဲ့စိန့်မြစ်တစ်လျှောက်ကျင်းပမှာဖြစ်ပါတယ်။2014အိုလံပစ်ပြန်ပွဲဖွင့်ပွဲကျင်းပမယ်စိတ်မြတ်တလျှောက်လုံခြုံရေးနဲ့အကြမ်းဖက်မှုမဖြစ်ပွားစေရတဲ့ပါရီရဲတွေစပြီးတော့လှုပ်ဆောင်နေပြီဖြစ်ပါတယ်ပွဲလာကြည့်မဲ့နိုင်ငံခြားသားတွေအပြင်ပြင်သစ်နိုင်ငံသားတွေပါဒီနေရာကိုလာရောက်ခွင့်ပြုတဲ့ကပ်ပြားတွေကိုကြိုတင်ပြီးယူထားမှာဖြစ်ပါတယ်ဖြတ်သန်းလာရောက်ခွင့်အတွက် QR code တွေကိုရယူထားဖို့လိုပြီးစစ်ဆေးဂိတ်တွေမှာဒါကိုပြမှာဝင်ရောက်ခွင့်ပေးမှာလည်းဖြစ်ပါတယ်ကျေးဇူးပြင်းနေမနဲ့ကစပြီးဖွင့်ပွဲအခမ်းအနားပြီးဆုံးတဲ့အချိန်ထိဒီကုတ်မပြနိုင်ရင်ဝင်ခွင့်ပြုမှာမဟုတ်ပါဘူးဒီကုတ်ကိုလက်ကင်ဖုန်းမှာဖြစ်စေပုံနှိပ်ပြီးဖြစ်စေရယူနိုင်တယ်လို့ကြေညာထားပါတယ်ဒီဖွင့်ပွဲမှာစိတ်ညစ်တလျှောက်ပါရီကကမ္ဘာကျော် Notre Dame ဘုရားကျောင်းနားကနေ Eiffel မြို့စင်နားအထိရေပေါ်မှာအလှပြမဲ့ရင်တွေကနေတေးဂီတရီမီရှုမီးပန်းတွေနဲ့အကမျိုးစုံပြတာဖြောပြမှာလည်းဖြစ်ပါတယ်ဒီဖွင့်ပွဲကိုမြစ်ကမ်းဘေးတစ်လျှောက်ကြည့်ရှုသူ3သိန်းကျော်ရှိနိုင်တယ်လို့ TV တွေ social media တွေကနေကြည့်ရှုသူကသန်းပေါင်းရာနဲ့ချီပြီးရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ
်မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါVOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပြိုင်နဲ့အထက်မှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဦးဆုံး Republican ရဲ့သမ္မတလောင်း Donald Trump ကနိုင်ငံလုံးဆိုင်ရာ RNC ပါတီညီလာခံမှာကြာသပတေးနေ့ညကပြောကြားသွားတဲ့ဘူဝါဒဆိုင်ရာမေခွန်းပေါ်နယူးယောက်မြို့မှာနေထိုင်တဲ့မြန မြန်မာရေးလှုပ်ရှားသူကိုမိုးချမ်းကအခုလိုသုံးသပ်တင်ပြထားပါတယ
်။သမရဟောင်းဒေါ်နယ်ထရန့်က Republican Party ကကျင်းပတဲ့ညီလာခံမှာမိန့်ခွန်းပြောသွားပါတယ်။အဲ့ဒီကမနှစ်မြိုစရာအချက်လက်တွေအများစွာတွေ့ရပေမဲ့လို့သုံးချက်ကိုပဲကျွန်တော်တင်ပြချင်ပါတယ်။ပထမတစ်ချက်ကတော့တရားမဝင်ဝင်လာတဲ့လူတွေကတဲ့အမေရိကကိုကျူးကျော်သိမ်းပိုက်နေပြီဆိုတဲ့စကားမျိုးပြောသွားတယ်ဗျ။တကယ်တမ်းကျတော့လေမှန်မှမမှန်တဲ့ကိစ္စပေါ့။သူကပြောသွားတာအဓိကအတိအကျစကားလုံးပြောသွားတဲ့ဟာတုံးသွားတာကတော့ invasion ဆိုတဲ့စကားလုံးတုံးသွားတယ်။တကယ်တမ်းကျတော့ကျွန်တော်တို့ဒီမှာနေနေတဲ့လူတွေခီးသွားနေတဲ့လူတွေလုံးဝမဖြစ်ဘူးလုံးဝအဲ့လိုဖြစ်မနေဘူးပေါ့ဗျာ။ဆိုတော့မှန်ကန်တဲ့အချက်လက်တစ်ခုပေါ်မှာတည်ပြီးတော့မှချက်ကားပြီးလိန်ပြီးပြောသွားတဲ့အနေအထားတွေကလက်ခံစရာအကြောင်းကိုမရှိတဲ့အနေအထားပေါ့နော်။နောက်ဒါနဲ့ဆက်ဆက်ပြီးတော့သူကဆက်ပြောသွားတာကတော့အဲ့လိုလူအဲ့ဒီမှာတဲ့ကျူးကျော်လာတဲ့တဲမှာတဲ့လူစိုးလူမိုက်တွေပါတော့အဲ့လိုလူစိုးလူမိုက်တွေကဗင်နီဇွဲလားလိုတိုင်းပြည်ရဲ့မျိုးကလည်းပါလာတယ်။အကြွေသူ့သာသမဏေဖြစ်လို့ပြန်ပို့မယ်ဆိုရင်အဲ့ဒီဗင်နီဇွဲလားအကောင်းဆောင်တွေကလက်ခံမှာပဲတဲ့။ဗင်နီဇွဲလားလိုတိုင်းပြည်မျိုးကဒီနေ့ဒီချိန်မှာပြည်တွင်းဆက်မဖြစ်ယုံတမဲပဲပေါ့နော်။အဲ့လိုပြောလို့ရတယ်မဖြစ်ယုံတမဲပဲဒူးစရိုင်းမှုတွေမှုကင်းတွေအများကြီးပဲ။နော်လူတွေတို့တော့ပြန်မင်းဆွဲတဲ့အဆင့်တွေဖြစ်နေတယ်။နိုင်ငံရေးတော်တော်လေးမတိမငင်ဖြစ်နေလို့နော်ဆိုတော့အဲ့ဒီချိန်ကျတော့ချက်ကားပြီးပြောတာကိုတွေ့ရတယ်ပေါ့နော်။ဒုတိယအချက်အနေနဲ့တော့သူကသမရဟောင်းဒေါ်နယ်ထရန့်ဒီလောက်သမားသမဂ္ဂတွေကိုဆွဲတယ်ပေါ့နော်သူတို့ရဲ့မဲတွေရအောင် Republican ရဲ့ပါတီသမိုင်းကိုကြီးလိုက်မယ်ဆိုလို့ရှိရင် Republican ပါတီကဘယ်တော့မှအလုံသမားသမဂ္ဂတွေကိုဦးစားမပေးခဲ့ဘူးသူတို့တွေကိုအလုံသမားသမဂ္ဂဆိုတော့ဒီမှုကိုဘယ်တော့မှမချင့်သုံးခဲ့ဘူးတတိယအချက်ကတော့ရုရှားနဲ့ယူကရိန်းဖြစ်တဲ့ကျူးကျော်စစ်မှာသူတို့သမနာဖြစ်လာလို့ရှိရင်ဒီကိစ္စချက်ချင်းကိုရက်သွားအောင်သူလုပ်လိမ့်မယ်လို့ပြောတော့ဒါကလည်းမယုံကြည်စရာအချက်တစ်ချက်ဖြစ်နေတယ်။ဘာကြောင့်လဲနိုင်ငံသားရေး policy ဆိုတာအရင်ရေးကြည့်တယ်နော်။ဘလို့လုပ်ပြီးတော့ရုရှားနဲ့ယူကရိန်းဖြစ်တဲ့စစ်ပွဲကိုနေချင်းညာချင်းရပ်နိုင်မလဲဆိုစဉ်းစားစရာဖြစ်တယ်။ဘာကြောင့်လဲဆိုတော့မကြသေးခင်ကရုရှားနော်တာမတ်ကြီးကိုနိုင်ကအဲ့လိုမဖြစ်နိုင်ဘူးလို့ပြောသွားတယ်။ဆိုတော့ဒီအတွက်ကြောင့်ကျွန်တော်အနေနဲ့တော့တော်တော်လေးကိုမနှစ်မြိုစရာတွေ့ရတယ်ဆိုတော့တင်ပြချင်ပါတယ်။
သမရလောင်းဒေါ်နယ်ထရန့်ကမူဝါဒဆိုင်ရာပြောကြားချက်တွေပေါ်တုတ်ပြန်တဲ့တွေကိုနားဆင်ခဲ့ရတာပါအခုတခါတော့ရခိုင်ပြည်နယ်တန်တွဲမှာအရခတက်တော် AA နဲ့စစ်ကောင်စီတပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီတပ်ကငပလီကန်းကြီးကွင်းဝိုင်းရေရက်စခန်းအနီးကနေဆက်လက်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဇော်မိုးကျော်ကပြောပြမှာပ
ါရခိုင်တောင်ပိုင်းကတန်တွဲမြို့ပေါ်ကိုအရခတက်တော် AA ဘက်ကထိန်းချုပ်လိုက်ပြီးနောက်လက်တံစစ်ကောင်စီတပ်သားတွေဟာကွင်းဝိုင်းရေတပ်နဲ့အနီးဆုံးနေရာတွေကိုစုခွာပြီးခုခံနေကြပါတယ်။အထူးသဖြင့်တော့ငပလီကန်းချေဂျိတ်တော်ရက်ဖက်မှာဖြစ်ပါတယ်။စစ်ကောင်စီတပ်သားတွေဟာဂျိတ်တော်ရက်ကွက်မှာကြံရှိနေတဲ့ဒေသခံတချို့ကိုဖမ်းဆီးထားတာရှိတယ်လို့တန်တွဲကနေထွက်ပြေးတိမ်းရှောင်လာတဲ့အမျိုးသမီးတဦးကပြောပါတယ်။
အဲဂျိတ်တော်ရက်ွက်မှာဆိုလို့ရှိရင်မနေ့ကအဲရှိတဲ့ရွာသားတွေပေါ့နော်အဲရှိတဲ့ရွာသားတွေဆိုအရှုတ်ဆက်မချနိုင်မဲတန်ခဲ့တဲ့လူရှုရှိရပေါ့အဲလူတွေအကုန်လုံးကိုမနေ့ကပဲဖမ်းခေါ်သွားတယ်လို့ပြောတယ်။သူကအမျိုးသမီးတွေရောအမျိုးသားတွေရောအကုန်လုံးကိုအိမ်နေတဲ့အထိဝင်ဖမ်းတယ်လို့ပြောတယ်ရှင်။အဲဝင်ဖမ်းပြီးတော့ဖမ်းခေါ်သွားတဲ့အချိန်မှာအဲသူကဆက်တယ်ပေါ့နော်သူတို့ဆက်ဆရာရှိတဲ့ဆက်ပြီးတော့အမျိုးသမီးတွေကိုတော့ပြန်လှုပ်ပေးတယ်ပြန်လှုပ်ပေးတယ်ပြီးတော့ဟိုအမျိုးသားတွေထဲမှာဆိုလို့လေဒီဒေတာခံနေပေါ့နော်ဒေတာခံဆိုတာညီမဆိုင်ချင်တော့ဒီအဲဆက်တမြင်ဆောင်ပတနာနိုင်ပေါ့လေတန်တွဲနယ်ခံသားတွေဆိုလို့ရှိရင်ပြန်လှုပ်ပေးတယ်ပေါ့ဒါပေမဲ့ညီမတို့ဘက်မှာကြတော့ဂျိတ်တော်လူနေရာမျိုးကပင်လယ်လုပ်ငန်းတွေဘာတွေရှိရောညီမတို့ဒီမှာရွှေပြောင်းလို့သားအများများတယ်ဆိုတော့ရွှေပြောင်းလို့သားမှာအရှာဒီဗမာပြည်လာလုပ်တဲ့သူတွေရှိတယ်အရှာညီမတို့ရခိုင်ပြည်မြောက်ပိုင်းပေါ့နော်အဲ့ဘက်တည်းကလာလုပ်တဲ့လူတွေရှိတယ်ချင်းအဲ့ထဲမှာသူကဗမာပြည်ကလာတဲ့လူဆိုလို့ရှိရင်လည်းတိတ်အန်နေမှာပြုတ်ဝဲနဲ့ပြန်လှုပ်ပေးတယ်လို့ပြောတယ်ဒါပေမဲ့ဒီမြောက်ပိုင်းပေါ့နော်အထူးသဖြင့်ရခိုင်ပြည်မြောက်ပိုင်းကလည်းဆိုတော့သူကထိန်းသိမ်းထားတယ်လို့သိရတယ်ချင်းဟုတ
်ဒါအပြင်ဂျိတ်တော်ရက်ွက်အနီးအနားကမ်းခြေမှာအလောင်းတချို့တွေ့ခဲ့ရတယ်လို့လည်းသူကဆက်ပြောပါတယ
်ဒီပေါ့နော်ညီမတို့ကမ်းခြေမှာအဲအလောင်းခဏလောင်းတွေ့တယ်ပေါ့နော်အဲကမ်းခြေကတော့ဒီညီမတို့ဂျိတ်တော်များပြင်ကမ်းခြေပေါ့လေများပြင်ကမ်းခြေမှာတွေ့တယ်လို့ပြောတယ်များပြင်ကမ်းခြေဘယ်နားလောက်ကြလဲဆိုလို့ရှိရင်တော့ဒီ Orient Palace Hotel နဲ့ဒီ Jay Marina Hotel နားပေါ့နော်ကျွန်တော် Public Area နဲ့နည်းနည်းတော့နီးတယ်ပေါ့လေအဲ့ဘက်အချမ်းမှာလို့ပြောတယ်ခဏလောင်းလို့ပြောတယ်ပေါ့နော်ဟိုကြားတဲ့သတင်းတွေကတော့အလောင်းတွေကနည်းနည်းရုပ်ပြင်းနေပေါ့နော်ဘယ်သူပဲဟာမှန်းတော့မသိဘူးလို့ပြောတော့ဟိုတက်ခံထားရတာတော့တော်တော်ကြာနေပြီလို့ခန့်မှန်းရတယ်။ဒါပေမဲ့အဲ့ရလောင်းတွေကိုသွားကောက်ဖို့လည်းအခွင့်မသားလို့သွားကောက်လို့မရသေးဘူးလို့လည်းပြောတယ်
။ဒီအခြေအနေတွေနဲ့ပတ်သက်ပြီး VOA ကတော့တရားစုံစမ်းအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ လက်ရှိမှာတော့အာရက်ခတပ်တော် AA အနေနဲ့တန်လွဲမြို့နယ်မှာတန့်ရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးငပလီကန်းကျေတလျှောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။တိုက်ပွဲပြင်းထန်နေတဲ့တန်လွဲမြို့နယ်တစ်ခုလုံးမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးဒေသတွင်းအခြေအနေကိုတိတိကျကျစုံစမ်းမှုခက်ခဲနေပါတယ်။အာရကတပ်တော် AA ဘက်ကလည်းအခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူ
း VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
VOA ရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Facebook အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းမှာပဲလာရောက်နားဆင်နိုင်ပါတယ်။အခုတော့စစ်ရှောင်တွေအကြောင်းကိုပြောပြပါမယ်။စာဝတ်နေရေးဒုက္ခတွေကြောင့်နေရာသစ်ကိုထွက်ပြေးလာကြတဲ့စစ်ရှောင်တွေရဲ့ဒုက္ခကအတော်လေးကိုကြီးမားလာတယ်လို့အကူအညီပေးအဖွဲ့တွေနဲ့ကာယကံရှင်တွေကပြောပါတယ်။နေရာသစ်မှာအလုတ်အကန်အတီကြရရှိဖို့ငားရမ်းနေထိုင်ဖို့တဖြည်းဖြည်းမလွယ်ကူတော့တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်ဒီအကြောင်းသတင်းအပြည့်စုံကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ
်ရန်ကုန်မန္တလေးပြင်ဦးလွင်တောင်ကြီးမူဆယ်ဒီလိုစစ်ပွဲလွတ်တဲ့နေရာတွေကိုရောက်လာပြီးမြဲလေနေရာသစ်မှာဝင်ငွေပုံမှန်ရနေဖို့နေထိုင်ဖို့အတွက်အခက်အခဲဖြစ်နေကြောင်းစစ်ပေးရှောင်သူတွေက VOA ကိုပြောပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်မူဆယ်နဲ့တောင်ကြီးမြို့မှာစစ်ရှောင်အများအပြားရောက်ရှိနေတာပါတချို့ကတော့မူဆယ်ကတဆင့်တရုတ်ပြည်ထဲဝင်နိုင်ဖို့ကြိုးပမ်းနေကြပါတယ်လက်ရှိကုန်စည်နှုန်းနဲ့မူဆယ်မြို့မှာအလုံးရှိပဲအချင်းကြကြနေလို့မဖြစ်နိုင်ကြောင်းစစ်ပေးရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ်
မူကံမြို့မှာတယောက်ရဲ့ကုန်ကြသေးကတနေ့ကို1000ဆမ်းမြောက်ရှိတယ်။ဒါကတော့တော့အိတ်တော်ပေါ့နော်။ဒီလိုအဲ့ဒီကလားလောက်ပေါင်းလိုက်မှတပတ်ကကရတာ။မြို့ပြည်တဲ့ဝင်နေတရုတ်ကုမ္ပဏီတွေကအမခံပြီးတော့မှစိတ်ဝင်နေမှအလုပ်လုပ်ကြတာလေ။မူကံမြို့မှာမြောင်များစွာရှိတယ်။ပြောကြမယ်တဲ့နော်။ဒီနေ့တိုင်းတစ်လေးခုလုံးကတော့အကုန်ရောက်တယ်လို့ဖြစ်နေကြ။ဟုတ်လား။မင်းကလေးယောက်ျားလေးရင်မကောင်းတဲ့တို့တွေရင်လာပြီးမှအိပ်ပြီးလာပြီးမှသားတဲ့အတင်းတွေရောက်လာတယ်။ဟိုလူတို့တရားကိုကိုင်းတောင်းယူပါတဲ့အတင်တွေဒီရောက်လာတယ်ဒီဒုက္ခတွေကိုလည်းဦးလေးတို့မူတင်ပါကြီးတဲ့ပရိဒါညီအောင်လေးကလည်းဘယ်သူမှကယ်တင်ပေးနိုင်တယ်လို့ပြန်မရှိတော့ဦးလေးတို့လည်းဒီဒုက္ခတွေနဲ့တောင်ပြောင်းတာနေရ
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့ပေါ်ရောက်နေတဲ့စစ်ရှောင်းတွေကလည်းဒီမြို့မှာအိမ်ငှားရမ်းခတွေဈေးကြီးနေတယ်လို့ VOA ကပြောပါတယ်။တချို့ကတော့ဖုံးတော်ကြီးကျောင်းနေမှာခဏတဲပြီးမန္တလေးနဲ့ရန်ကုန်ကိုတစ်ခါထပ်ပြီးပြောင်းရွှေ့ကြပါတယ်။လာရှိုးဘက်မှာစစ်ပွဲတွေထပ်ဖြစ်နေလို့တရက်ကိုလူ900နီးပါးတောင်ကြီးမြို့ကိုရောက်ရှိလာကြောင်းကူညီပေးနေသူတဦးကပြောပါတယ်
။အဲ့ဒီတောင်ကြီးမြို့ကမြို့လုံးဟို4000နဲ့5000ဝန်းကျင်တော့မှရှိနေတယ်ဆိုတော့ဒီမှာရတော့လူကြီး950နာရီရှိတယ်ဆိုနေတယ်အဝင်ဆွနေပါတော့ဆိုတော့ဆက်ကျဲရှိတယ်အိမ်ငားတယ်ဆိုတော့အိမ်ငားငားလို့မရတာနဲ့ဗာနဲ့အဖြစ်ကျင်းနေတယ်ဆိုတော့ပမာဒီကစင်စင်တာလို့လည်းရှိပါတယ်ဒီပေါင်းတဲ့နေရာမရှိတော့ကျွန်တော်ဒီခမ်းမမှာလည်းဆက်ထားအောင်ဒီလက်ရှိလူကြီး900ဆိုဆိုရင်ကျွန်တော်သိရဲ့30ရေက25ဘိန်းတစ်ခါလည်းမရှိရဘူး
ရန်ကုန်နဲ့မန္တလေးမှာအိတ်ခမ်းတစ်ခုကိုကျပ်နှစ်သိန်းနီးပါးအ ਨੇ ဆုံးပေးရသလိုအလုပ်တစ်ခုရဖို့လည်းခက်ခဲကြောင်းစစ်ပေးရှောင်တချို့ကပြောပါတယ်။တနိုင်ငံလုံးမှာပြည်ပခရိကဆက်ဖြစ်နေပြီးမြေမြုံပိုင်းနဲ့ပောက်ကွဲစီထက်တဲ့စစ်လက်နဲ့အကျဉ်းချံတွေကိုလည်းစိုးရိမ်နေရပါတယ်။ဒါအပြင်လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်နေရာဆွန့်ခွာတာတွေဆက်ရှိနေပြီးလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေလည်းပိုများလာတယ်လို့မြန်မာဆိုင်ရာကုလလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကထုတ်ပြန်ထားပါတယ်။အခုဆိုရင်လူရေ3,000လောက်နေရက်ကနေထွက်ပြေးတင်းရှောင်နေရတယ်လို့အခုဇူလိုင်လအတွင်းထုတ်ပြန်ခဲ့တဲ့အိုချာရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။
မတ်တင်ကြီးတိုင်းပြောပြခဲ့တာပါအခုတော့ထိုင်းနယ်ဇက်ဘက်ကအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံမဲဆောက်မြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတဦးကျူးလွန်ခဲ့တဲ့အိမ်တွင်းအကြမ်းဖက်မှုကြောင့်တည်ဆုံခဲ့ရတဲ့အသက်26နှစ်အရွယ်မြန်မာအမျိုးသမီးမတ်ထက်တဇော်ရဲ့နာယီအစီအစဉ်ကိုအမှုမှန်ပေါ်ပေါက်ရေးစုံစမ်းဖော်ထုတ်ခဲ့ကြတဲ့အမျိုးသမီးသတင်းသမားမတ်ထိတ်ထားနဲ့တက်ကြွလှုပ်ရှားသူတွေဦးစီးပြီးတော့ပြုလုပ်ခဲ့ကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
မြန်မာနိုင်ငံကနေနေဆက်ချက်ကျော်တရားခုလက်မှတ်နဲ့လာတဲ့မတ်ထက်ထက်ဇော်ဟာမဲဆောက်မြို့မှာရှိတဲ့ခင်ပွန်းဖြစ်သူဇော်ဝင်းထွတ်စီလာရင်ရိုက်နဲ့ထိုးကျိတ်တဲ့အိမ်တွင်းအကြက်ဖက်မှုကိုကြုံခဲ့ရပါတယ်။ဇနီးဖြစ်သူကိုပြင်းထန်စွာရိုက်နဲ့ခဲ့တာကြောင့်အဲ့ဒီဒဏ်ရာရီနဲ့ပဲမတ်ထက်ထက်ဇော်ဟာတက်ခရိုင်ကပြည်စနလုံးမှာရှိတဲ့ဆေးရုံကိုအေဘီလာ၂ရက်နေ့ကတက်ရောက်ကူတာမှုခံယူခဲ့ရပါတယ်။အေဘီလာ၆ရက်နေ့မှာတော့အဲ့ဒီဆေးရုံမှာပဲတည်ဆုံသွားခဲ့တာပါ။ဒီနောက်ဒီသတင်းကိုအမျိုးသမီးသတင်းသမားမတ်ထိတ်သားကစုံစမ်းဖော်ထုတ်ရာကနေလူအများသိရှိခဲ့တာဖြစ်ပါတယ်။တရားခံကိုအေးအေးယူနိုင်ရေးနဲ့သူမကိုတကြိုနိုင်ရေးဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့နာရေးပြုလုပ်ဖို့အလောင်းကိုထုတ်ချိန်မှာလဲမိသားစုဝင်တွေမလာရင်မထုတ်ပေးဖို့မြန်မာတန်ယုံဘက်ကဖိအားပေးမှုတွေရှိခဲ့တယ်လို့လည်းအခုလိုပြောပါတယ
်။ဒီနာရေးတကြိုရောမယ်ဆိုတဲ့အကြောင်းကိုကျွန်တော်ကဟိုပါပေါ့ဖိတ်ကြားတဲ့ဟာလေးတင်ထားရှိတယ်ပေါ့နော်။အဲ့ဒါလည်းတင်လိုက်ပေါ့တန်ယုံကချက်ချင်းအရှင်ဒီရောဆေးရုံကြီးကဟိုယာယူကြီးပိုင်းနေနေပေါ့နော်ဖျားပေးတယ်ဒီနေ့ကျွန်တော်အလောင်းသွားထုတ်တဲ့အချိန်မှာအဲ့လိုမျိုးခက်ခဲကြုံရတဲ့အတွက်ဟိုစကားပြန်ပြောပြအချက်ရတာတော့စကားသူတို့ကထိုင်းလူပြောတာဆိုတော့ပေါ့နော်သူတို့စကားပြန်ပြောပြအချက်အရာကတော့တန်ယုံကလို့ပြောတာပါလေ
ဒီမှုဖြစ်ပွားပြီးတဲ့နောက်မြန်မာတန်ယုံဘက်ကမိသားစုဝင်တွေဆက်သွယ်ဖို့ကိုလည်းစာထုတ်ပြန်ထားပါတယ်ဒီသတင်းကိုစုံစမ်းဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့သူမအနေနဲ့ကျူးလွန်သူကိုဖမ်းမိနိုင်ရေးအတွက်ကောနိုင်ရေးလုံနိုင်ရေးအတွက်ပါစီစဉ်ခဲ့ရတယ်လို့လည်းအခုလိုပြောပါတယ်
။ကျွန်တော်အသိတရားနဲ့ကျွန်တော်လူသားချင်းစာနာစုံစမ်းဖော်ထုတ်တဲ့ပုံစံမျိုးဖော်ထုတ်ရင်းနဲ့မှဒီပုံကဟိုဘလို့ကောင်းမလဲ။လက်မှတ်ကြိုက်ခွဲရင်းနဲ့ပတ်သက်နေတဲ့ကိစ္စတော့ကတော့အများကြီးပေါ်ပေါက်လာတာပေါ့။တရားခံဖမ်းဆီးရမိရလည်းရဲတွေနဲ့ထိတ်ဆက်ပြီးတော့အဲ့တရားခံလွှဲပြောင်းယူဖို့ဖမ်းဆီးဖို့ကကျွန်တော်ကိုယ်တိုင်နဲ့သွားခေါ်လာတာပေါ့နော်
။ဟုတ်ကဲ့။
ပြီးတော့နိုင်ရေးလုပ်ဖို့အတွက်ကျွန်တော်မျိုးဝင်နေရဲတွေနဲ့သွားတယ်အလောင်းထုတ်ဖို့တွေလဲကျွန်တော်ပါကျွန်တော်အကုန်လောက်တာပေါ့နော
်ဒီမှုဖြစ်ပွားပြီးတဲ့နောက်မြန်မာတန်ယုံဘက်ကမိသားစုဝင်တွေဆက်သွယ်ဖို့ကိုလဲစာထုတ်ပြန်ထားပါတယ်ဒီသတင်းကိုစုံစမ်းဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့သူမအနေနဲ့ကျူးလွန်သူကိုဖမ်းမိနိုင်ရေးအတွက်ကောနိုင်ရေးလုံနိုင်ရေးအတွက်ပါစီစဉ်ခဲ့ရတယ်လို့လဲပြောပါတယ်မတ်ထိတ်သက်ဆိုတိတ်ဆုံးမှုဖြစ်ပွားပြီးတဲ့နောက်ခင်မုံဖြစ်သူဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့တစ်ခုတည်းကိုထွက်ပြေးသွားခဲ့ပါတယ်။၃လလောက်ကြာတဲ့အထိမတ်ထက်ထက်ဇော်ရဲ့အမှုမှန်မပေါ်ပေါက်ခဲ့သလိုအိမ်တွင်းအကြမ်းဖက်မှုကျူးလွန်သူခင်မွန်းတယ်ကလည်းသူမရဲ့တပ်တေကန်နိုင်ငံကူးစာအုပ်တွေဆရွက်စာရန်တွေမှတ်ပုံတင်နေဖုန်းတွေကိုလည်းဖျောက်ဖျက်ဖြစ်ခဲ့ပါတယ်။အရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့ Lion Battalion Commando စစ်ကြောင်းရှိတဲ့နေမြေမှာခိုးလုံနေတဲ့ကျူးလွန်သူကိုဖမ်းဆီးနိုင်ဖို့အတွက်အမျိုးသမီးအဖွဲ့တွေနဲ့လက်တွဲပြီးစာထုတ်ပြီးတော့တောင်းဆိုခဲ့ရတယ်လို့လည်းမတ်ထိတ်သားကပြောပါတယ်။ဒီအတွက်ကရင်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ Lion Battalion Commando စစ်ကြောင်းကထိုင်းရဲတွေကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မတ်ထက်တဲ့ဆိုဟာခင်မွန်းဖြစ်သူရဲ့ပြင်းထန်တဲ့ရိုက်နှက်တဲ့ဒဏ်တွေနဲ့ဆေးရုံမှာပဲတေဆုံးသွားခဲ့တာဖြစ်တယ်လို့လည်းတက်ကြွလှူရှားသူတို့ကလည်းပြောပါတယ်။
ဟုတ်စားပထမဦးဆုံးဖြစ်စဉ်ကအဲအိမ်လင်းကျန်းဖတ်မှုဖြစ်ပြီးတဲ့အချိန်မှာမေတော်စိကောင်းကိုကျွန်တော်ပို့တာမေတော်စိကောင်းကလုံးဝမနိုင်တော့မှကျွန်တော်တက်ခိုင်မှာရှိတဲ့ဆေးရုံတစ်ခုကိုပို့တယ်အဲဆေးရုံပို့လိုက်ချိန်မှာအဲဆေးရုံမှာဆုံးသွားတယ်ဆုံးသွားတဲ့အခါကျတော့ body ကိုမဲဆောက်ဆေးရုံကိုပြန်လှည့်ပေးလိုက
်မတ်တက်ဇော်ရဲ့ခင်မုန်းကိုတော့ထိုင်းရနာပိုင်းတွေကလူတက်မှုနဲ့ဖမ်းဆီးထားပါတယ်သူ့ကိုလူတက်မှုနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်20လောက်ထိကြခံရမှာဖြစ်တယ်လို့လည်းထိုင်းရဲတွေကပြောပါတယ်ကျူးလွန်သူဟာစစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာပြည်ကနေထွက်ပြေးတိမ်းရှောင်လာပြီးကရင်မျိုးသားအစည်းအရုံးထိမ်းချုပ်ရာနယ်မြေမှာလှုပ်ရှားနေထိုင်နေသူတို့အုပ်ဖြစ်ပါတယ်။မတ်ထက်ထက်ဇော်ကတော့စင်ကာပူနိုင်ငံမှာအလုပ်လုပ်ကိုင်နေသူတို့အုပ်ဖြစ်ပြီးခွင့်ရတဲ့အချိန်မှာမြန်မာပြည်ကိုပြန်လာပြီးတဲ့နောက်တရားကူးလက်မှတ်နဲ့မဲဆောက်မှာခင်မွန်းဖြစ်သူကိုလာရောက်တွေ့ဆုံခဲ့တာပါ။တေဆုံးသူမတ်ထက်ထက်ဇော်နဲ့ခင်မွန်းဖြစ်သူတို့မှာအရွယ်မရောက်သေးတဲ့သားသမီးနှစ်ဦးကြံခဲ့ပြီးမြန်မာပြည်မှာနေထိုင်နေကြတယ်လို့လည်းသိရပါတယ်ရှင်။
VOA သတင်းတော်မှာရေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ကျွန်တော် VOA ကတင်ဆက်ပြီးသမျှသတင်းတွေကို VOA ရဲ့ Telegram Channel မှာလည်းလာရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းသုံးသပ်ချက်တွေကိုမူရင်းအာပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ
်ဟုတ်ကဲ့ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေမှာတော့မြန်မာနိုင်ငံပဋိပက္ခနဲ့အင်းကြီးနိုင်ငံတွေရဲ့အခမ်းကဏ္ဍနောက်တစ်ခါဆမ်းမြောက်စစ်မြေပြင်မှာဇက်ကောင်စစ်တွေပါဝင်လာခြင်းဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲဒီထဲမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့မြန်မာ crisis hits fatigue level Mima Padibaka Lebanja Saint Yami Vis or Gonzine, Gawi Chunky Davun at the Pepper. Bengal Post didn't have a turn up job Yamaka. So me quam, Mima Padibaka Pile, Yamamia de Wu.
A chain air postulare. The San Zakrin now by Sidaha. A truth of shame, the old time India Neza do my name, the PV, Bumo, little Sunjo Niare. As Yamunajago can sweat has a chitter, Lessi Okra, Lao Nangaro, Nima Yu, Pelu Kindrajam Lesura, as Yamuni since Sunu Vedia, Lama Jelain, the Setigan, and the Sakrunia, the Dreamer, Jimbabu, Pinsinere, Tadjan, as Yaya, Yakin, Yakuna, Nam, Okra Pilame, Tunanga, Bawanda, Triga, Fuegale. The Asian Mungajago, Janet Thundabu, Jalain Naseli and Emma Siwe Jalik Mapchede, Kuladamaga, Tugosele, Julie Bishop Asuin, Asian Naki Sambi, Nema Ego, Thunda Lila Nidel Sutaware. At the train them away, Asian two appointment Nangan Riaro, and Eugene Pumo Tigris San Lajara Utuare, Dabi met the win three map Juburo, Saint Vince Jabum Podibu. She's a Biole, Mungajagara, Asian Dreyo, Asian Tika Sunibe in Aji Pete, American Bidanzu, Deo, Indian and Rajaro, Draba, Tea out there, Bonchis, Select, the Sini, the Red, Lukawi Chonkidabunga, you sat Havare. D in Aji Linangamu has through season through, the sign there, bet, feeding a tea to in the Jadru. American Bidanzu, Asia Pacific, Letonangayai, when he denied Creden Brinker. Hanoi Muma, Yamazan Yasi, and Twisson P. Sigons in a session titue Lujan, Chepia Dagavarera. But the other Rungale, Bengal Lise Hotel, Mam, Yamazan Yasi, and the two Natwisson Swinney get the Elus with Havare. Natown set it, Natown Nasepia, Dwayne, Mananga, Nepiro, Suan, and Puman Sessan, look at American Bidanzu, Halem, Yamai Yama. Jandi Darwin, Nanganine, Simpan Kazajin, Sura, D. Chepia Muria, Yusan and Madre. Yone India Rovarom Yama Yema Hover Quagazani Rajahavi. Teo Suyin, Bemla Mungajan, Nepal and Nima, the Mraha Uvins in Yope Jagare, the Ha Sigonzi Dujo Suin Ule, Gwendauma, Sustainable Development Forum, Tailwood at Yuga Pijagare, the Pema India Nangayai on Yi Jaisen Gavale, Pimstak Delare, Sigonzi Nangayai on Yi Uvins in Atris on Swinigare, Asian Mungaja or Tete Jojo Tok Kanyim Sire Rajaha. Ukraine to Jomuya, Nangarama, Tijam Chilaran, Nya, Sidon Asha, Bawin Punjus and Nangan Rinasa, and you Pumu Hema on Lula Nire, Dilu Chin and Yuma, Nangara Usunhuja, Sanjimu Piam, Sigonzi Becca, Pandi Nine Surago, Asianga, Truth the Ditabu Luade, Leja Ura Lau Nanga Usanga at Jangule, Asianga, a Pudavon and Lekhame, Jim Chede, Changa Thim Majando. Sigonsia, Siboy Hale, Chine, Miasu, Piajala Navy. Sigonsia, yes, and Murule, Pidria, Beluma, Macamian, and Yarob. Dijadeo, Matincho, Mahanta, and Yabu Sui. Tibanang and Ria, Wheels of Hemuja, Nimanangama, Proxy Wallu Corret, the singer and Sipwe Pilla, and that rap. Did that ring Nang and Ritinet? That would Nimus and Nanjusa, some red Zendelo. Kawi Chokidabunga, some day that Howard, yeah. New players emerged in fighting in Myanmar's northeast as powerful ethnic militias intervened. Myanmar se gaza wima in a ji ya tayin da sita phari pawin la jin ha gaza thama asit de paw thwet la da be phit de swa khong sin ne and pack ya thum da de phit par abcnews.co.com la thunu pyo pya ma ok ya the job jan sham yauk dai kwe ma yakhi ma pawin ga de UWSA Water Pwene, SSA, Miao Pai Pweru, Pawin Araha, Pumo Sokremu Pisire, Pwai Alunye, Udijeha, Mandele, Semya, Maintia Dunze, Guamasia, Lasu Miu Pide, Lasuha, Sikansia, Semya Dain Sisanajole Pide, DNLN, MNDA, Pigere, Paga, Lasu Begu, Tupaularo. The Kenyan Dunwe, October Tuzima, Mapa, Wingere, UWSA Water Pwera, Lashu Ben Mashire, Tayen Mugu, Thruye Tapuri, Sislokere, Tayen Ha Walu Muri, Nitanya Chede, Yudu Esi Pioguin Agaro, Tayen Mugu, Taipuri, Makuzea, and Kagwebu, စစ်ကောင်စီနဲ့နှိမ့်တန်းပြီးတော့ဒီလိုဝင်ရောက်လာတာဖြစ်တယ်လို့ABDRN ဌာနကိုပြောခဲ့ပါတယ်။နောက်တစ်စောပဲအဆက်ဆေးမြောက်ပိုင်းကလည်းMND ကစစ်ကောင်စီကိုတိုက်ခိုက်နေတဲ့အယောင်မျိုးကိုတပ်ဖွဲ့ဝင်တထောင်ဆေလွှတ်ခဲ့ပါတယ်။အယောင်ဆိုတာသူတို့နယ်မြေဖြစ်တယ်လို့ဆင်းရွာယူဆထားပြီးဒေသခံတွေလုံခြုံရေးအတွက်ဆေလွှတ်ခဲ့တာဖြစ်တယ်လို့ကြေညာချက်ထုတ်ပါတယ်တဲ့။ချမ်ပီန Chapchan, Kisau, Machina, Tiuka, Tipu Pigares, Rajapian, Sakaya, Chede, Tavime, Peuya, Diga, Josiwara, Teda, Tigini, Chapare, Tiberi, Sipian Chilare, Rajam, Thruya, Dini, Josiwau, and Yasilare, Tajam, TNLNA, MNDA, Rugo, Tinchupu, Yuruese, one SSH, North, Sam Yaldu, Peuga, Tompe like Japchina in Delu.
ສົມບັດຊິນກຣັນແພັກກະຕົງດັດຖ້າວ່າຂະຍາຕຣິມແມນຫນ່ວຍຢາບໍ່ອຽດຈີແດຕິກນິກຄິມມາກະບາຈີ້ແຍເບຍແຍດີຕາມາເບຍ້ောင်းຫນີບາຊີຄລົກຕິຈັນໄນລາຍຸງແນຕຣິມແມນຫນ່ວຍຢາຢູ່ຫນາຍມາບີແລະພຍາລີແນຕິຈັນຕောက်ຍຸງແນຢາຢູ່ຫນາຍແມຕຣິມຫນ່ວຍແນງງຍີ້ຜິດສິນຫນ່ວຍຕະແກບໍວ່າສັດລັ້ນຫນ່ວຍວັນຄລິກຄລົກຕິຈັນໄນຍຸງແນກະບາຍແຍຍະກາອັດຕັນຫນ່ວ
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစည်းအဝေးတွေကို VOA ရဲ့ website Facebook YouTube တို့ကနေတက်ရိုက်ထုတ်လွှင့်နေပါပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆွန်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့မင်းသမီး Angel Lemon နဲ့ပတ်သက်လို့တင်ပြခြင်းပါတယ်ပြည်သူတွေရဲ့အားပေးမှုကြောင့်နေရာတစ်ခုရလာခဲ့တဲ့အမှုပညာရှင်တယောက်အနေနဲ့တိုင်းပြည်အမှောင်ကျပြီးပြည်သူတွေဒုက္ခရောက်နေခြင်းမှာပြည်သူတွေနဲ့ပဲအတူရှိနေခြင်းနဲ့လို့တရုတ်ဆောင်လည်းဖြစ်တဲ့အလှမယ်လည်းဖြစ်တဲ့မော်ဒယ်တူဦးဖြစ်သူ Angel Lemon ကပြောပါတယ်2021စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာရှေ့တန်းကနေပါဝင်ခဲ့သလိုစစ်ကောင်စီကဖမ်းဝရမ်းထုတ်တာခံခဲ့ရပြီးတဲ့နောက်အိန်းနီးချင်းထိုင်းနိုင်ငံထဲထွက်ပြေးခဲ့ရပြီးထိုင်းနယ်စပ်မှာတစ်နှစ်လောက်နေခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မင်းသမီး Angel Lemon ကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ There's a path we must choose sometimes
Gotta stand up and fight sometimes မင်္ဂလာပါမက် Angel Lemon ပြည်ဝအမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့မင်္ဂလာပါရှင်အခုလိုညီမကိုဖိတ်ခေါ်ပြရလဲကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ
်အင်ဂျယ်လို့ပဲဟိုခေါ်လိုက်မယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ရပါတယ်ရှင
်ဆိုတော့အင်ဂျယ်ကဒီ2021မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းခြင်းကစပြီးတော့ဒီအာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်လာခဲ့တဲ့အမှုပညာရှင်တယောက်ဖြစ်တဲ့ဒီအာဏာစသိမ်းတဲ့အချိန်တုန်းကတော့မြန်မာနိုင်ငံတဝမ်းမှာလည်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကနေရာနှံ့ဖြစ်တဲ့အချိန်မှာအမှုပညာရှင်တွေလည်းအများကြီးပါဝင်လာခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာအချိန်ကြာလာတဲ့အမျှတချို့ကလည်းဆက်ပြီးတော့မပါဝင်ဖြစ်တော့တာတချို့ကြတော့လည်းဟိုမပါဝင်တော့ရုံနဲ့မဟုတ်ဘဲနဲ့ဒီအာဏာသိမ်းမှုမှာပါဝင်တဲ့လူတွေဘက်ကနေပြီးတော့ရက်တီသွားတဲ့အခြေအနေမျိုးတွေအထိအပြောင်းလဲသွားတာတွေအများကြီးရှိကြတယ်လေနော်ဒါပေမဲ့ဒီထဲမှာမှအင်ဂျယ်ကကြတော့ဒါအခုအချိန်ထိဒီအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဟိုရှေ့တန်းကနေပြီးတော့ဆက်ပြီးတော့ပါဝင်နေတာကိုတွေ့ရပါတယ်ဆိုတော့ဒါကကိုဘလို့ယုံကြည်ချက်နဲ့အခုချိန်ထိဆက်ပြီးတော့ရက်တည်နေတယ်လဲဆိုတာပြောပြပါလားရှင
်ဟုတ်ကဲ့ဟိုညီမတိုင်းရင်သူဆိုတော့အားလုံးကတော့တည်ထားမှာပေါ့နော်ဆိုတော့တချို့ကျတော့ဗာတိုင်းရင်သူဗာတိုင်းရင်သားလဲဆိုတော့မသိပေါ့နော်ဆိုတော့ညီမကကချင်လူမျိုးတယောက်ဖြစ်တယ်ညီမနိုင်ငံမှာပဲမွေးတယ်ညီမနိုင်ငံမှာပဲကြီးတယ်ပေါ့နော်ဆိုတော့ညီမတို့ဒီညီမနိုင်ငံမှာဒီ Civil War ကလွန်ခဲ့တဲ့90ကျော်လောက်ကရာရှိနေခဲ့တာပေါ့နော်ဒါပေမဲ့တချို့ဒီမျိုးကြီးပြကြီးတွေမှာတိတ်ပြီးတော့ဟိုဒီမီဒီယာတွေမှာရောက်တာမျိုးတွေလည်းရှိခဲ့တဲ့အခြေအနေပေါ့နော်ညီမနိုင်ငံမှာဆိုတော့ညီမတိုင်းသူတယောက်အနေနဲ့ဒီဟာတွေကိုညီမမြင်ခဲ့ကြားခဲ့ဘူးတဲ့ဟာတွေရှိတယ်ရှိခဲ့ပွဲချမှာပဲအခုလိုမျိုးအခြေအနေကတော်တော်ဆူဆူဝါဖြစ်သွားတယ်တနိုင်ငံလုံးတိုင်းတာတွေဖြစ်သွားတဲ့အချိန်မှာအဲညီမကလူငယ်တယောက်လည်းဖြစ်တယ်နောက်ပြီးညီမစဉ်းစားတဲ့အပေါ်ကလေနော်ညီမရဲ့အမှုပညာတက်တမ်းပေါ့နော်ညီမအမှုပညာစလုပ်ခဲ့တဲ့ဟာကအဲကိုယ့်ရဲ့အောင်မြင်မှုတစ်ခုတည်းလောက်ချင်တာမျိုးမဟုတ်ဘူးပေါ့နော်ဘာဖြစ်ညီမကညီမရဲ့မှာရှိတဲ့အားကညီမရဲ့ influence ပေါ့ အဲညီမရဲ့ဒီပြည်သက်တွေပေါ်မှာအဲညီမပေါ်မှာယုံကြည်ရဲ့ရှိရဲ့ဖြာရရှိမယ်ကြည့်တော့ပြီးတော့အဲညီမကိုကြည့်ပြီးတော့ဗောနောအားကြတဲ့လူတွေရှိမယ်အဲ့လိုလူတွေအတွက်ကိုညီမကတခုခုအကျိုးပြုချင်အောင်ဗောနောအဲ့လိုအကျိုးပြုချင်မှာညီမကအာဒီတော်လိုင်းရေးကိုစပြီးတော့ပါဝင်ဖြစ်တာဗောနောညီမတို့ရဲ့ထမင်းရှင်နေဆိုတာသူတို့ပဲလीเนาะသူတို့အားပေးလို့ညီမတို့ဒီလူတနေအောင်ရောက်လာတာအခုချိန်မှာသူတို့ခက်ခဲတဲ့အချိန်မှာညီမကဘာလို့ဒီစကားတွေကိုမပြောနိုင်ရမှာလဲညီမကသူတို့ဘက်ကနေဘာလို့မရက်တီးပေးနိုင်ရမှာလဲပေါ့เนาะအဲ့ဟာတွေကိုညီမစဉ်းစားတယ်ပြညီမတို့တိုင်းရင်းသားတိုင်းရင်းသူတွေအများကြီးအာစစ်ပြေးဒုက္ခတွေတွေဖြစ်ခဲ့ရတယ်ပေါ့เนาะမကလေးငယ်တွေဆိုရင်သူတို့အနာဂတ်တွေပျောက်ခဲ့ရတယ်အဲ့ဒါတွေညီမအများကြီးမြင်ပြီးတော့ဒီကတော့ညီမ humanitarian နဲ့အာပို့ပြီးတော့အာအကျိုးပြုချင်တယ်ဆိုတော့ညီမဒီအရကိုစပြီးတော့အာပါဝင်ဖြစ်တာပေါ့เนาะဟုတ်ကဲ့
ပါအဲအင်ဂျယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒါတနိုင်ငံလုံးတိုင်းတာနဲ့ပြီးတဲ့တိုက်တဲ့တခုရထားတဲ့မစ္စတာယောက်လည်းဖြစ်တယ်မစ္စတာယောက်မော်ဒယ်တယောက်နောက်ဥပညာလုပ်ငန်းတွေကိုလုပ်နေတဲ့နော်ရုပ်ရှင်သရုပ်ဆောင်ဘာလုပ်လာတဲ့ဆိုတဲ့ခါကြတော့လေနေရာတခုရနေတဲ့အချိန်မှာအခုလိုမြန်မာနိုင်ငံမှာဒီလိုအာဏာသိမ်းတဲ့အချိန်ကြီးဖြစ်သွားတဲ့ခါကြတော့အခုဆိုလို့ရှိရင်ဒါအင်ဂျယ်ဆိုရင်ဟိုမြန်မာနိုင်ငံအထွန်းရနေပါထွက်လိုက်ရတဲ့အနေအထားမျိုးဖြစ်သွားတာ哦ဆိုတော့ဒါဟောကိုယ့်အတွက်ဘယ်လောက်ထိဆုံးရှုံးနေနာမှုတွေဖြစ်စေတယ်လို့ထင်လဲ
အမှန်တမ်းပြောရရင်ဆုံးရှုံးမှုကလေညီမလေးကိုပါကိုတယောက်တည်းမတွက်ချင်းပေါ့နော်ဘောလဲဆိုတော့အားလုံးကကိုပိုင်ဆိုင်တဲ့အတိုင်းတာနဲ့ကိုရဲ့ဆုံးရှုံးမှုကကိုရဲ့ဒီဟာတန်ဖိုးပဲပေါ့နော်အမှန်တမ်းပြောမယ်ဆိုညီမလည်းအချင်းနေတစ်ခုထိပေါ့နော်ဒီညာရောက်အောင်လို့အများကြီးကြိုးစားခဲ့တာပေါ့နော်ပြီးညီမရဲ့မိသားစုကလည်းအရန်ကို supporting ပေးခဲ့တာပေါ့နော်အဲအဲ့တော့ဟိုဒီနိုင်ငံဖြစ်သွားတဲ့မှာဒါကတော့အများသောဖြင့်မိသားစုကတော့ဟိုကိူးဆိုင်စေချင်တာပေါ့နော်တိုင်းသူလည်းဖြစ်တော့ကို့ကိုအဲ့လိုအများကြီးသူတို့တွေဟိုမဲမှာလဲဆိုတော့လေစိတ်ပူတယ်ဒါပေမဲ့ညီမကလည်းကောင်းပါတယ်မှာပါတယ်ဟိုမရဘူးဒါကဟိုကိုကကျတော့ကိုအောင်မြင်ခဲ့တုန်းကကျတော့ကိုကပျော်ပျော်နဲ့သူတို့လက်ခုပ်တီးတာကိုခံခဲ့ပြီးတော့ဒီနိုင်ငံလဲတကယ်လဲဟိုအမောင်တုတွေရောက်နေတဲ့အချိန်မှာကိုကဟိုမသိတလို့ရမနေနိုင်ဘောနော်ဆိုတော့မိဘရယ်လည်းနောက်ဆုံးကြတော့အရင်တော့မသားခဲ့ပါဘူးသူတို့ကလည်းနည်းနည်းဟွာပြတော့မိဘလည်း okay အဲ့ဆိုတော့တမီးလည်းအသက်အရွယ်တစ်ခုရောက်ပြီဖြစ်တော့တမီးလှုပ်ချင်တဲ့ဟာတမီးလှုပ်လို့ရတယ်ပြီးတော့ဟုတ်တယ်ငါတမီးကိုဒီလိုအမှုပညာထဲမှာငါတို့တွေအာ supporting ပေးခဲ့တာလဲဒီလူမျိုးတစ်ခုအတွက်ပေါ့နော်လူမျိုးတစ်ခုအတွက်အကျိုးပြုတဲ့တနေရာမှာရှိစေချင်လို့ဒါဒီတွေကိုပို့ခဲ့တာပေါ့ဆိုတော့ညီမပြန်စားခြင်းညီမရဲ့ဆုံးရှုံးမှုထက်ဒီပြည်သူလူထုရဲ့ဆုံးရှုံးမှုတွေသူတို့ရဲ့အနာဂတ်ပြောင်းမှုတွေတော်တော်ကြီးမယ်လို့ညီမထင်ပါရဲ့ဟုတ
်အဲ့လိုမျိုးပေါ့နော်လှုပ်ရှားမှုမှာပါဝင်ပြီးတဲ့အခါကျတော့ဘလို့ဖိအားပေးတာတွေဂျုံခဲ့ရတယ်လဲနောက်ဆုံးတိုင်းပြည်တွေကနေထွက်တဲ့အထိဖြစ်ခဲ့တဲ့အခြေအနေဂျုံရတာလဲနည်းနည်းပြောပြပါလား
ဟုတ်ဒီလိုဟိုညီမတို့အဲ့ဒီမှာဗာစလုံနေပြီလဲဆိုတော့ Passion for Hope Organization ဆိုတာရှိရပေါ့နော်ညီမရဲ့နောက်တဲ့ငယ်ချင်း2ယောက်ရဲ့ပေါင်းပြီးဖွင့်ထားတာတည်ထောင်ထားတာပေါ့နော်ဒီ humanitarian နဲ့အဓိကညီမတို့လုပ်ထားတယ်ပြီးတော့ညီမတို့ဒီအောက်ဆီဂျင်စောက်တဲ့ဟာတွေလည်းညီမတို့လုပ်ထားပြီးအဲနောက်ပြီးတော့ညီမတို့ဒီအလူတွေပေါ့နော်ဒီမြေကြီးနားမှာရှိရတာတွေပြီးတော့နယ်ပတ်မှာရှိရတာတွေအများကြီးပေါ့နော်ဘကိုးအဲ့လိုမျိုးမှာညီမတို့တက်နိုင်လောက်အများကြီးကူညီခဲ့ပေါ့နော်ဆိုတော့ညီမတို့အဲ့ဒါလည်းစပြီးတော့လုပ်ခဲ့တဲ့အချိန်ဆိုညီမတို့ curfew မစခင်မှာညီမတို့ဒီမခွဲခင်ပါတော့လူစုမခွဲခင်ပါညီမတို့ဒီပတ်စံနေရည်ရယ်စီးရင်ကြရလောက်တယ်ပြီးတော့လူစုခွဲပြည့်ကြမှာညီမအပေါ်တက်ကြမှာညီမရဲ့ဖုန်းကအင်တာနက်လုံးဝမဝင်တော့လူတွေကဖုန်းနံပါတ်နဲ့ညီမကိုစာရေးပို့ကြအဲ့လိုမျိုးလုပ်တဲ့အချိန်မှာညီမအမေကဟိုဟာညီမအစီကိုအပြေးလာပြီးတော့ပစ္စည်းထုတ်ပစ္စည်းထုတ်ပစ္စည်းထုတ်ဆိုပြီးအဲ့လိုစပြီးပစ္စည်းထုတ်တဲ့အချိန်မှာညီမလည်းကြောင်သွားတော့ဘာဖြစ်တာလဲပေါ့နော် तू ကသူကလည်းပြောတယ်အမေကဒီမှဒီမှမသားကြီးဖြစ်နေပြီဆိုတော့နင်းတနည်းကိုပြောင်းမရတော့မယ်ဆိုတဲ့အချိန်မှာညီမဘာယူလို့ယူရမှာမသိဆိုတော့ညီမအစီမှာဟိုဟိုပါမသွားဘူးပါလဲဆိုတော့ laptop ပေါ့နော် laptop တလုံးပဲပေါ့ဆိုအဲ့မှာအစင်းစရိုက်အကုန်လုံးရှိတာဟုတ်ဆိုတော့အဲ့ laptop တလုံးရဲ့နောက်ပြောညီမအမေကလည်းညီမကိုစမ်းစာအုပ်ပေါ့နော်အဲစမ်းစာအုပ်တခုညီမရေဖို့အိမ်ထဲမှာထည့်ခဲ့ပေးပြီးညီမကိုညီမအဲ့အိမ်သားလေးမှာပဲအတိတ်တငယ်ချင်းအိမ်မှာညီမကိုပြေးခိုင်းလိုက်တယ်ပြေးခိုင်းတော့ကျတော့တငယ်ချင်းအိမ်ကလည်းမန်တိုင်းမျိုးဆိုသူတို့စီမှာလည်းလာပြီးတော့ပုံနေတဲ့သူရှိနေရောဆိုတော့ပြဿနာကသူတို့ကညီမကိုလက်မခံနိုင်တော့သူတို့လူများနေပြီဆိုတော့မိအုပ်စုလိုက်ကြည့်မိမှာဆိုတော့ညီမကနာမည်တစ်ခုရှိတော့ရှိုင်းညီမအရင်ရှိုင်းသူတို့ကမိမှာလေဆိုတော့ညီမကိုသူတို့မနေခိုင်းချင်တော့ညီမတငယ်ချင်းနဲ့စကားပြောပြီးညီမတငယ်ကโอเคဟုတ်ပြီအဲ့ဆိုရင်အဲကားမှာတွန်းနေဆိုပြညီမဒီကားပါကင်းထဲမှာသူတို့ကားထဲမှာပေါ့နော်တပုံးနေခဲ့တညလုံးအဲပြီးမှမနေ့ curfew ဖွင့်တဲ့အခါကျမှညီမတို့ပေါ့နော်ဒီ safe house ဆိုအဲ့လိုမျိုးမှာပေါ့နော်စပြီးတော့ညီမကိုစနေတာပေါ့ပြီးတော့ညီမဒီနိုင်ငံကနေထွက်ပို့တော့ညီမနောက်ဆုံးဆုံးဖြတ်လိုက်တာပေါ့နော်အဲ့လိုလိုက်
ညီမနိုင်ငံထဲမှာဘယ်လောက်ကြာကြာနေပြီးတော့မှထွက်လာရတာလဲညီမဝရန်ထုတ်ဝရန်လဲဟိုဖမ်းဝရန်လဲထုတ်ပြီးတယ်မလား
ဟုတ်ညီမဖန်ဝရန်ထုတ်ပြီးတော့ညီမတပတ်လောက်တည်းညီမနေပြီးတော့ညီမနိုင်ငံနေထွက်သွားတာပေါ့နော်အဲနိုင်ငံထွက်သွားပြီးညီမနေဆက်ဒီမှာညီမအဲ့လိုဒီနေဆက်မြို့ရွာလေးမှာပေါ့နော်ညီမတလားနလားအဲ့လိုနေခဲ့ပြီးတော့နောက်ဆုံးဒီဘက်ကိုပြောင်းလာတာပေါ့နော်ဒါပေမဲ့အဲ့ဒီဘက်ကိုမရောက်လာခင်မှာညီမဂျားထဲမှာတစ်နှစ်ကျော်လောက်တော့နေရရတရပေါ့နော်ဟုတ်
အော်တပြောင်းလဲရတော့တကယ်ကိုထင်မှတ်မထားတဲ့ဘဝအပြောင်းလဲတစ်ခုလို့ပြောရမယ်ထင်ပါတယ်ချက်ချင်းထင်မှတ်မထားတဲ့အချိန်မှာပြင်ဆင်ဖို့တော့မှပဲတေချာပြင်ဆင်နေမရပဲနဲ့အများဆုံး track ခဲ့ရတယ်ဆိုတော့လေအခက်ခဲတွေလည်းတော်များမယ်လို့ထင်ပါတယ်ဆိုတော့ဒီတလျှောက်မှာကိုဖြတ်တန်းခဲ့ရတဲ့နေရာမှာကိုအတွက်အခက်ခဲဆုံးရောဘာတွေကြုံခဲ့ရတာရှိမလဲ
အခက်ခဲဆုံးဆိုတော့ညီမဒီဟွာဒီရွာမှာရောက်သွားတဲ့အချိန်မှာညီမဟိုသူချောင်းရီတောက်တာအစောလေညီမဒီအထက်လောက်ရောဖြစ်တာတယ်နဲပြီးတော့အဲ့လိုညရဲ့အဖျားရဲ့တတာပေါ့သူများပြောတော့ငတ်ဖျားလားအဲ့လိုမျိုးပေါ့နော်ပြီးတော့ညီမကလည်းအဲ့လိုအရန်ကြောက်တော်လေးအဲ့တုန်းကလေရွာမှာဆိုအရန်ကြောက်တော့ तू ကကိုဗစ်အဓိကညီမတို့နိုင်ငံဖြစ်တဲ့အချိန်မှာကိုဗစ်ကလည်းဖြစ်တော်လေသူတို့ဒီနေဆက်ကအဲ့လိုတရားမဝင်လူတွေကိုဝင်လာလို့ကိုဗစ်မိရဲ့အဲ့လိုမျိုးဆိုရင်တော့ဖမ်းမယ်အဲ့လိုလုပ်တာဟုတ်ဆိုတော့ညီမလည်းအရန်ကြောက်ပြီးညီမဖျားတော်လေညီမအဲ့အိမ်ကလူမပြောရဲအဲ့လိုမျိုးဘာလို့ကိုဖျားရဲဆိုသူတို့များတတ်တိုင်မလားပေါ့နော်ပြီးတော့ညီမဝမ်းနေချောတာပေါ့နော်အဲ့လိုမျိုးဖြစ်တာပြီးတော့ညီမအဲ့လည်းမပြောရဲနောက်ဆုံးကျတော့ကိုကလည်းမပြောရဲအဲ့လိုဆေးထွက်ဝယ်ပေါ့လေကိုကလည်းစကားမတတ်အဲနောက်ဆုံးမှညီမအမေကအဲ့လိုခီးပါတွားတိုင်းသူအဲ့လိုဆေးထုတ်တွေထည့်ပေးတဲ့တရားရှိရဲအဲ့ဒါလေးညီမတွေ့ပြီးတော့သူကလေဘယ်လောက်ထိအောင်မှာဖြစ်လဲဆိုတော့သူကစာဆေးထုတ်တွေမှာသူမြန်မာလိုရေးထားတာလေညီမဒါကကျတော့one show ရင်တောက်တဲ့စီအဲ့လိုခေါင်းကရင်တောက်တဲ့စီအဲ့လိုညီမအဲ့မှာအဲ့စီလေးတောက်ပြီးညီမပြောက်သွားအမှန်တိုင်းပြောမယ်ဆိုရင်ဒါဖះရဲ့ဟွာလဲပါမှာပေါ့နော်ညီမဟိုဟွာပါလာမှာဆိုတော့ဖះရဲ့အဆောင်ရှောက်မှုလဲပါမှာပေါ့ပုံမှန်ဆိုညီမတိန်လဲတိန်တိုင်းလောက်တာပဲဒါပေမဲ့ညီမလဲခေါင်းရမ်းမှာတော့ဒီခါကျရင်ဒီခေါင်းမှာလဲတိုက်ထုတ်ပြီးတော့ပဲပြောက်သွားလဲမသိအဲ့လိုပေါ့နော်အဲအစားလဲဘူးလို့မဲဘလုံးမစားလို့မတက်ဘူးကွာသူစားတောင်းနေဆိုတော့ညီမအထက်လာအောင်ရှော့ဖြစ်တယ်ပြီးတော့ညီမညရဲ့သာဖျားတဲ့အဲ့အဲ့ဟာလေးပဲဒီရေကိစ္စလေးတစ်ခုပါပဲကျန်တဲ့ဟာတော့ညီမဒီကိုယ်နဲ့ကိုယ်တော့တိုက်ခံပြီးတော့နေလိုက်တာပေါ့နော်ဘယ်လို
မကင်ဗျူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲသိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတခါတော့သုတဆောင်ရဲ့အမေရိကန်တခွင်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့လမ်းဘေးစာအုပ်စဉ်အမေရိကန်အနုပညာရှင်အမြဲတမ်းအသင်းဝင်ဖြစ်လာတဲ့ကမ်ဘောဒီးယားဂီတပညာရှင်လူခုနှစ်ယောက်သာနေထိုင်တဲ့ကိဖ်မြို့ကလေးအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ်
တဲ့ငါနဲ့ရွေးအေရီဟာဒသင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါရတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါရတယ်
။ They help you learn
စာပတ်တော့ဘူးသူတရရလေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အမည်ရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထည့်နိုင်ပါလေ။
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူဒန်းလာကြပါတယ်
။ I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝန်ကျင်မှာစာအုပ်တွေငှားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငှားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူမှားရန်ပတ်ရှုလို့ရတာကြောင့်လေလူရန်လူတွေပေါ်လာတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of
လမ်းနလန်ချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
စနေအတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ ကျောင်းတစ်ကျောင်းမှာဆိုရင် main click ကတော့အတင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main click ကထောက်အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American guitar sazo Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရသက်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။ဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ guitar ဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအသိမှတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ်
။ It's the Khmer culture.
ခမာယဉ်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေ့လာခဲ့ရတယ်လို့နှလုံးသားကနေပြောပြန်ပြောင်းပြောကြားခဲ့တာပါ။ကမ္ဘောဒီးယားတယောက်ပါလို့ပြောတာသိကုန်ယူပါတယ်
။1964ခုနှစ်ကအမေရိကမှာကလရီနက်လေမုန်ကရီယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ်
In the dream I thought I had
ဒီမှာဒီကုကူတက်ဖို့ဖိကြားခါရဲဆိုတော့အိမ်မက်မက်ပါတယ်ကမ္ဘောဒီးယားမျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကတူဆန်နီယေဂိုမှာဂီတပါမောက္ခတူအဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာကျမျိုးကလေးဟာလွင်မြင်ကျင်းတဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မျိုးကလေးပါတချိန်ကဆီရခဲ့တဲ့မျိုးကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့90ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမျိုးကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
Manager လူငယ်နေလေးဆိုတော့တယောက်နဲ့တရားအားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့ကိုနားလည်အောင်လည်းကြိုးစားပါတယ်။
Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။ Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတစ်လျှောက်လုံးဒီမျိုးမှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့သူ့မိသားစုနာမည်ဟာယူကရိန်းတွင်နာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမျိုးကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလားယူကရိန်းလားတခုခုဖြစ်ပါလိမ့်မယ်
။လွန်ခဲ့တဲ့90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany
အဖေကဂျာမနီကပါသူ့အဖေကရုရှားအော်ဒက်ဆာကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်1905မှာမီးနီးယားတချို့သူရခဲ့ပါတယ
် Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖခင်ကျောင်း Church တွေလည်းရှိတယ်လို့ကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြစ်တာဟာ Kiev မှာရေးဖြည့်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြည့်တဲ့မြို့ကလေးထန့်တောင်းလို့လည်းခေါ်ကြပါရယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေရုရှားဂျာမန်စာတင်တဲ့ကြောင်းလေးပေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါရယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ချတ်ဖရာကျောင်းတကျောင်းသာ KF မြို့ကလေးမှာအရင်တိုင်းဂျန်နေပါတော့တယ်ခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို
Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့မြေအောက်ရေနဲ့မြန်မာပြည်အကြောင်းတင်ပြမဲ့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်မြေအောက်ရေထုတ်ယူသုံးဆွဲတာနဲ့ပတ်သက်ပြီးစီမင်းစည်းကမ်းသတ်မှတ်ချက်တည်တည်ချာချာမချမှတ်နိုင်သေးတဲ့မြန်မာနိုင်ငံမှာထုတ်ယူသုံးဆွဲသလောက်ပြန်ပြီးတော့မဖြေတင်းနိုင်ပဲဖြစ်လာနေတယ်လို့ဇလဘူမိပိရပညာရှင်ဦးမြင့်သိန်းကပြောပါတယ်မြေအောက်ရေကိုရေရှည်သုံးဆွဲနိုင်အောင်ဘယ်လိုထိန်းသိမ်းနိုင်ပါသလဲဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်
ဒီမြန်မာနိုင်ငံကရေအောင်ရေရဲ့အရင်အမြစ်ပေါ့နော်အခုပမာဏဘယ်လောက်လောက်ရှိမယ်လို့မှန်းပါလဲဆရာရေကဒီဖူးဖူးလုံးလုံးရှိရလားအသိတင်လို့ပါ
ဒီပမာဏကိုအင်္ဂနာနဲ့ပြောဖို့ကတွက်ထားတယ်တော့ရှိပဲမလို့ဟုတ်အရင်ကတွက်ထားတာဒီရဲ့ဒီဘက်ခင်းတဲ့အလိုက်သုံးဆွဲမှုလိုက်တိုးတက်ပြီးတွက်ချက်မှုကနေနေလီနေနေတယ်ပေါ့ဆရာအခုစောက်တော့ရေးတယ်အဲ့ဒီရေးနေတော့အဲ့ဒီမှာတော့တွက်နေတယ်တွက်ဖို့ကြီးစုဆောင်းပြီးတော့တွက်တာလက်နာတည်းရှိတယ်အခုတော့နေနေတော့အဲ့ဒါလေးကိုပြောဖို့နေနေစောင်းမယ်ဒါမှမဟုတ်အရေးအတွက်နဲ့မဟုတ်ဘဲနဲ့အရေးချင်းနဲ့ပြောရင်တော့မြေအောက်ရေကတော့လုံလုံလောက်လောက်ရှိတယ်ထုတ်လို့ရနိုင်သေးတယ်ဒါပေမဲ့လို့အထုတ်နဲ့အဝင်နဲ့မမျှတဲ့အနေထားကိုပြလာတာเสียลีลามีตะหลอกตะนี่จ่อหลอกสิบ่อยู่บ่าบ้าจ่องเลยนัมเบอร์1ก็คุณน่ะบอกเลยมีอ้อยอีอต้องมาล่ะลูกไอ้เฉยมานัมเบอร์2ดิ6หลาตะนี่นี้บ้าสิดอมเหยาธิรุเปียงเลยมุตันโอคันหาบินัมเบอร์3ก็ดิอุบมาเมียวจุมหมอเนี่ย60กันยูดันตีตะดิยีงานวินเนี่ย6นี่เมียวนี่ญาติมามีอ้อยอียีงานวินนี่เออไอ้ราดิเจ้าดาริยะตะบวะเจ้าผิดตาရှိတယ်လူလူเจ้าผิดตาရှိတယ်နံပါတ်1လူเจ้าผิดตาကိုလူကပြန်ထင်းရမယ်စီးစနစ်လေးတွေစီးလေးကမ်းလေးတွေ ਨੇ ထုတ်တာသုံးတာဟုတ်လားเนาะဟိုတို့ဆရာကြီးငွေတင်းတင်းတော့တော့မြေရဘတ်ဂျက်ပဲမင်းပေပါထဲမှာပေပါအရစ်3ရစ်ပဲရှိတာမင်း2ရစ်3လိုက်ပဲတစ်ရစ်တည်းじゃနောက်နေ့မျက်နှာပဲသွားတက်မလို့ဆိုအဲ့လိုပဲချမ်းချမ်းပြီးတော့ရေပုံမရရေမလာရင်ရေမချမ်းပဲနေမယ်လို့အခုလေမြေအောင်ရေကထိုးလိုက်တယ်ရချပြန်ဖြည့်ဖို့အတွက်မြေအောင်ရေကိုဖြည့်တာမိုးရေရောပဲဖြည့်တယ်မိုးရေရဲမြေကြီးတွေကိုစစ်ဝင်တယ်မိုးရွာတဲ့ရခိုင်နှုန်းတရားလုံးမြေကြီးတွေကိုမိုးဝင် service run stop များတယ်မြေပေါ်ရှိတာများတယ်မြေအောင်ဝင်တာသုံးပုံတစ်ပုံလောက်ပဲဝင်တာအဲ့ဒါတောင်မှရေစစ်ဝင်နိုင်တဲ့မြေကြီးလွာပေါ်မှာတည်သေးတယ်
ဆရာမြန်မာနိုင်ငံကဒီမြေအောင်ရေအခုအသုံးကျမ်းလာတဲ့ဥစ္စာဟိုစီးစနစ်နဲ့ပေါ့နော်ဘလို့လို့ဒီမြေအောင်ရေကိုမကုန်ခန်းအောင်ပေါ့နော်မြေအောင်ရေကိုဘလို့ထိမ့်သိမ့်လို့ရပါလဲဆရာ
အဲမြေအောင်ရေကိုမကုန်ခန်းအောင်လို့ရဲ့မြေအောင်ရေရှိနေတဲ့မြေအောင်ရေကိုထိမ့်သိမ့်သုံးလို့ရအောင်တို့စီးစကန်းလေးနဲ့သုံးကြဖို့လိုတာပေါ့ဘိုးဘလူးနေပြောရင်တို့ဗမာပြည်မှာကမြေအောင်ရင်ပတ်တယ်လူစီမင်းစနစ်စီကံကြက်ကြက်နန္နာဂကနန္နာမရှိသေးဘူးကွာဆရာအဲ့ဒါကိုစူးစမ်းပြီးလုပ်နေသေးတယ်တခြားသူတွေလည်းလုပ်ပါတယ်ဌာနတွေနဲ့လည်းတို့ဒီအဝမတန်ခင်2000ခုနှစ်ကဥပဒေတွေလွတ်ခဲ့ပြီးပြီဆရာထမ်းဖို့အစီအစဉ်လုပ်နေတဲ့အချိန်မှာပြောင်းလဲမှုတွေဖြစ်တော့အဲ့ဒါလည်းပြည့်သွားပြန်တယ်အေးအဲ့တော့သူ့နေရာဒီသားလိုက်လို့တော့တချို့ကတော့နည်းနည်းပါပါထိမ့်သိမ့်နဲ့လုပ်တယ်ဥပမာရှင်ကြည့်မယ်ဆိုရင်ရန်ကုန်နဲ့မန္တလေးရေမန္တလေးကမြို့စီပင်တရားကမြောက်ရီကိုအများကြီးဦးစားပေးတော့သူကနည်းနည်းရန်ကုန်နဲ့ဆိုင်ရင်ပို့ပြီးထိန်းသိမ့်လုပ်တယ်သူရန်ကုန်ကျတော့ဂျိုးပြူရီဦးစားပေးရတော့ဆိုတော့မြောက်ရီနည်းနည်းဒီ second variety မှာပဲရှိတယ်ပေါ့အဲ့တော့ဗမာတပြည်တော်ကိုခြုံကြည့်ရင်မြောက်ရီဥပဒေနဲ့စီမင်းစီကံနဲ့စနစ်တကျလေးနဲ့လုပ်ရမယ်ဌာနဆိုင်ရာတွေကမရှိဘူးလားမဟုတ်ရှိပါတယ်ဌာနဆိုင်ရာတည်သူဌာနသူရဲ့ဒီ utilization နဲ့ပဲသူလေပတ်နေသေးတယ် public ကိုသူ control မလုပ်နိုင်သေးဘူးပြည်ပြဝဝ
ဆရာတခါတော့ပြောဦးပါတယ်ဆရာဒီရေရင်းနေပေါ့နော်ဒီ British colony ခေတ္တကစနစ်တကျနဲ့ထိန်းသိမ်းထားတာဟိုအဓိကရန်ကုန်မြို့ပေါ့နော်ဒီမြောက်ရေထိန်းသိမ်းတဲ့ပုံစံလေးကိုပြောပြပေးပါဆရာ
ဟုတ်ပါပြီဗျာရန်ကုန်မြို့ကလွတ်လပ်ရေးမရခင်ကရန်ကုန်မြို့က British ကစီမင်းဥပဒေတွေနဲ့ချပြီးတော့ထိန်းသိမ်းပြီးတော့တူးလာခဲ့တော့စီးစနစ်ကျတယ်ကွာအတော့ရှောက်လုတ်တာတယ်အဲ့ဒါကလည်းဘလောက်ထိစီးစနစ်ကျကြီးလဲဆိုတော့1988အရေးကြီးမဖြစ်ခင်တည်းစနစ်တကျပဲ။အိုးရင်ဦးစည်းဌာနကနေပြီးတော့အိမ်မှာရေတွင်းတူးချင်းရှောက်လွှာတင်းဘသူဘသူနဲ့တူးမယ်ဘလောက်တူးမယ်အဲသူလိုအပ်တဲ့အချက်လက်တွေဖြည့်စုံပြည့်ရတယ်။အိုးရင်ဦးစည်းဌာနမှာလည်းမြော့ရေးကြီးကြပ်ရေးအရာရှိဆိုတာရှိတယ်။ဇလားဘူမိဗေဒပညာရှင်ရှိတယ်။သူ့အနေနဲ့သူ systematic ပေါ့ကွာတူးမနေရမှာနေနေပေါ့။အဲအဲ့ဒါတွေကတို့1988နောက်ပိုင်းမှာမရှိတာဒီနေ့အထိဖြစ်သွားတော့ပြန်ပြီးတော့နေအဲ့ဒါနဲ့ဆရာတတိယပါတည်းဆိုဒီဗမာပြည်ကဗြိတိရှ်ကိုလိုနီပဲအိန္ဒိယလည်းဗြိတိရှ်ကိုလိုနီပဲအိန္ဒိယမှာလည်းဗြိတိရှ်ကမြောက်ရေဥတွေသူလုပ်ပေးခဲ့တယ်တို့အိန္ဒိယဆိုရင်ဗမာပြည်ကနောက်ကျပြီးမှလွတ်လပ်ရတယ်ဒါပေမဲ့အိန္ဒိယကဘာလုပ်လဲအိနီးယတဲ့အိနီးယတိုင်ကြီးတဲ့လေကလို့ကသူလည်းမြောက်ရီသုံးတာတအားသုံးတာအများသုံးသုံးတာကဘာပေါ်မှာ1 to 10နဲ့မှသူကနံပါတ်2လိုက်တယ်သူဒီမြောက်ရီဥပဒေကိုသူအိန္ဒိယဆိုးကနေပြီးတော့1971မှာသူဥပဒေကိုပြန်ပြီးတော့ upgrade လုပ်တယ် update လုပ်တယ် revise လုပ်တယ်သူပြည်နယ်နဲ့နိုင်ငံလိုက်နော်အိန္ဒိယမှာ groundwater resources ministry ဆိုလို့ရှိတယ်အဲ့လိုမျိုးတွေရှိတယ်အဲ့လိုဆိုစနစ်တကျလေးနဲ့ဆိုရင်ဗမာပြည်ကိုခုနမြောက်ပြည်ကိုမကုန်ခန်းအောင်ဆိုတာမျိုးလို recharge နဲ့ discharge ပေါ့မြောက်ပြည်ကိုပြန်ဖြည့်တာနဲ့ဝင်နဲ့မြတ်အောင်ထိန်းသိမ်းပညာရှင်တွေကနေထိန်းလို့ရအောင်စီမင်းစည်းကမ်းနဲ့ထိန်းလို့ရအောင်တူးတဲ့လူကိုလည်းစနစ်တကျတူးလို့ရအောင်တုံးတဲ့လူလည်းစနစ်တကျတူးလို့ရအောင်စီမင်းစည်းကမ်းလေးနဲ့ဘောင်လေးကနာလေးနဲ့ပေါ့ကွာတတ်မှတ်ချက်လေးတစ်ခုထားပြီးတော့လုတ်တယ်ဆိုရင
်ရေရှည်တောင်းလို့
ရတယ်ရေရှည်မှာတက်တန်း10နှစ်ကြာမယ့်ဥစ္စာတက်တန်း20ကြာနိုင်တာပေါ့ကွာ
ဟုတ်ကဲ့ပါဆ
ရာအဲ့တော့အခုနလေပဲအဲ့ဒါတွေကခုနကျွန်တော်ပြောတဲ့ဥပဒေပါတီတွေကတယောက်တည်းလဲလုတ်လို့မရတပွဲတည်းလဲလုတ်မရအများကြီးလုတ်မှာပေါ့လေအချိန်ပြည့
်ဇလဘူမိပညာရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
စနေနေ့မနက်ခင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းပ်ပါခင်ဗျာတော်ခင်မျိုးသက်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာမြေအောက်ရေထုတ်ယူသုံးဆွဲမှုအကြောင်းကိုဆွေးနွေးခဲ့တာပါ VOA အမေရိကန်တန်ဟာထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းတူးတွေပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားအမေအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချက်ကိုပြောပြပါမယ်သမရဂျိုးဘိုင်ဒန်ဟာနိုဝင်ဘာရွေးကောက်ပွဲမှာနိုင်ဂျီတိတ်ပြီးတော့မရှိဘူးလို့ဒီမိုကရက်ပါတီဝင်တွေလူသိရှင်ကြားပြောဆိုလာကြသလိုပါတီမဲဆွယ်ပွဲအတွက်အဓိကရန်ပုံငွေထည့်ဝင်ကြသူတွေကပါမထည့်ခြင်းပဲဖြစ်လာတဲ့အတွက်သူဝင်မပြိုင်ပဲနေဖို့နှိစက်လာနေပြီလို့သတင်းတွေထွက်နေပါတယ်။ဒါပေမဲ့တောက်ကြနေအထီတော်သမရဘိုင်ဒန်ကဝင်မပြိုင်ဘူးလို့မပြောသေးပါဘူး။အယ်ကိုင်ဒါကောင်းဆောင်အိုစမာဘင်လာနင်ရဲ့လူညွန်ရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့တဲ့အမင်းဦးဟကိုဖမ်းမိသွားတယ်လို့ပါကစ္စတန်အာဏာပိုင်တွေကတောက်ကြနေမှာပြောပါတယ်သူ့ကိုအယ်ကိုင်ဒါအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူအဖြစ်နိုင်ငံတကာကသတ်မှတ်ထားတာလည်းဖြစ်ပါတယ်တောက်ကြနေမှာအစ္စရေးနိုင်ငံတယ်လီဗစ်မြို့လယ်မှာထိမှန်ခဲ့တဲ့အီရန်လုဒရုန်းဟာရေမင်ဘက်ကနေပစ်ခတ်ခဲ့တာဖြစ်ပြီးဒီပစ်ခတ်မှုကြောင့်တဦးသေဆုံးခဲ့ရတယ်လို့ဆယ်ဦးတည်းမနဲ့တန်ရရခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီ drone ဟာ Iran လို့ Smart 3 drone အမျိုးအစားဖြစ်ပြီးပို့ပြီးတော့ဝေဝေးပြစ်နိုင်အောင်အဆင့်မြင့်ထားတဲ့ပုံစံတွေ့ရတယ်လို့အစ္စရေးစစ်တပ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့မနက်အစီအစဉ်တွေထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေတဲမှာထုတ်လို့ရမှုကကိုစောမိုးကျော်ပါရုပ်သံဒါရိုက်တာ James Smith ဖြစ်ပါတယ် VOA ချစ်မိတ်ဆွေများနဲ့တူကမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံကြပါစေခင်ဗျာ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းပါ